ဟာရီကိန်းမုန်တိုင်းတန်အကြီးအကျယ်ခံခဲ့ရတဲ့အမေရိကန်ပိုင်းပေါ်တူရီကိုကျွန်းကနေကုန်တင်ပို့မှုတွေအပေါ်ကန့်သက်ထားတဲ့ဥပဒေတရက်ကိုသမ္မတဒေါ်နယ်ထရန့်ကဖယ်ရှားပေးလိုက်ကြောင်းသမ္မတအိမ်ပြည်တော်ကဒီကနေ့ပဲကြေညာပါတယ်ပေါ်တူရီကိုအုပ်ချုပ်ရေးမှုရီကာဒိုရိုဆယ်လိုရဲ့ပန်ကြားချက်အရဂျုံအက်ဥပဒေကိုသမ္မတအမိန့်နဲ့ဖယ်ရှားလိုက်ပြီးသမရအမိန့်ထုတ်ပြန်ချက်ချက်ချင်းအတီးဖြစ်ကြောင်းလဲအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်က Twitter လူမှုကွန်ရက်မှာပြောဆိုပါတယ်ဥပဒေကိုယာယီဖယ်ရှားပေးဖို့သမရအင်ပီရိုကိုပေါ်တူရီကိုအုပ်ချုပ်ရေးမှုကဗုဒ္ဓဟူးညမှာပဲ Twitter ကတဆင့်ပြောကြားခဲ့တာဖြစ်ပါတယ်မုန်တိုင်းထံတင်းခဲ့တဲ့ကျွန်းကိုတနင်္လာနေ့ကတွားရောက်ခဲ့တဲ့ Florida ပြည်နယ်အထက်လွှတ်တော်မှမာကိုရူဘီယိုပါဝင်အမေရိကန်အမတ်အတော်များများကလည်းပေါ်တူရီကိုအုပ်ချုပ်ရေးမှုလို့ပဲတိုက်တွန်းထားကြတာပါဖယ်ရှားလိုက်တဲ့ဥပဒေအရအမေရိကန်ပြည်ထောင်စုကစိတ်ကန်းတစ်ခုကနေတစ်ခုကိုသွားလာရမှာအမေရိကန်သင်္ဘောတွေကသာခွင့်ပြုထားပါတယ်ဥပဒေကြောင့်ပေါ်တူရီကိုကျွတ်ပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့မုန်တိုင်းထံတင့်တူတဲ့အရေးတကြီးလိုအပ်နေတဲ့အကူအညီအထောက်အပံ့တွေပေးပို့ရေးအဟန့်အတားဖြစ်နေတယ်လို့လည်းဝေဖန်ခံရတာဖြစ်ပါတယ်အမေရိကန်အမိမြေလုံခြုံရေးဌာနကတော့ဥပဒေကိုဖယ်ရှားပေးလိုက်ပေမဲ့ပေါ်တူရီကိုကျွန်းကစိတ်ကန်းတွေထိခိုက်ပျက်စီးနေတဲ့အတွက်တင်းမောတွေကတ်လို့မရတာကြောင့်အကူအညီပေးရေးအစီအစဉ်တွေကိုအထောက်အကူမဖြစ်နိုင်ဘူးလို့မနေ့ကပြောဆိုထားပါတယ်ရှင်